စစ်တွေမြို့မှာယာနဲ့ချီတဲ့လူကြီးကလူသားချင်းစာနာမှုဆိုင်ရာထောက်ပံ့ရေးစီရင်ပို့မှာကိုမင်းကအတင်းဝင်ရောက်ဟန်တားခဲ့တာကြောင့်ရဲတွေကတနက်ဖောက်လူစုခွဲပြီးတနင်္လာရှိသူရှိဦးကိုနောက်ဆုံးဖမ်းဆီးလိုက်ပါတယ်။မြို့မှာပြောရတဲ့ထုတ်ပြန်ကုမ္ပဏီရဲ့ရှင်းလင်းချက်ထဲမှာအင်းအား300ခန့်ရှိတဲ့ဒီလူကြီးက ICRC အပြည်ပြည်ဆိုင်ရာချက်ချင်းဤဖွဲ့အနေနဲ့မောင်းထောဒေသကဒုက္ခသည်တွေစီပို့မဲ့ထောက်ပံ့ရေးပစ္စည်းတွေကိုပြန်ချပြီးဆက်လီမထွက်ဖို့တားမြစ်ခဲ့ကလူကြိုးရေးတပ်ဖွဲ့တွေကိုလည်းပြန်လည်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီဆက်လီအနေနဲ့စစ်ပြည်မျိုးစင်ကြီးဖုံးဆက်ရိုးကြကဲစိစခန်းဤဘူးရီကြောင့်လေစိတ်ကနေမထွက်ခင်တင်ထားတဲ့မိအိမ်အမျိုးသမီးအသုံးပစ္စည်းနဲ့ဝက်စားပါဝင်ဒီထောက်ပံ့ရေးပစ္စည်းတွေဟာဘင်္ဂါလီရီစီကိုပို့မှလို့တနည်းအားရှိပြီးမြို့နေရခိုင်လူအုပ်ကအခုလိုတားခဲ့တာဖြစ်တယ်လို့ဒေသခံရရှိသူကဆိုပါတယ်။တန်ဃာတော်တွေနဲ့လူကြိုးရေးတပ်ဖွဲ့တွေပေါင်းပြီးဒီလူအုပ်ကြီးကိုဖြောင်းချခဲ့ပေမဲ့လူအုပ်ကြီးဘက်ကကျင်ကလေးတွေ၊ဂဲတွေ၊မိရှုထားတဲ့ဓာတ်စီပလင်းတွေနဲ့ပစ်ပေါက်ခဲ့တာကြောင့်နောက်ဆုံးမိုးချုပ်ကြီးမှာစနက်ဖောက်လူစုခွဲခဲ့ရပြီးည7နာရီကျမှလူစုကွဲသွားခဲ့တယ်လို့မြို့မိပြဖတ်တူကလည်းရှင်းပြပါတယ်။တမရော်အနေနဲ့ပါနောက်ဆုံးအင်အားဖြည့်ပေးရတဲ့ဒီလူစုခွဲမှုတွေမှာရဲတပ်ဖွဲ့ဝင်အချို့တရားအနှဲငယ်ရခဲ့ပြီးလူအုပ်ထဲမှာပါတဲ့တနရာရှိသူရှိဦးကိုလည်းဆက်လက်စစ်ဆေးမှုတွေလုပ်နေတယ်လို့အစိုးရသတင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။တကယ်တော့ဩဂတ်လ25ရက်နေ့မှာမြန်မာအများအခေါ်ပင်ဂါလီသူတို့ခေါ်ရိုဟင်ဂျာကျန်းဖက်အုပ်စုအနေနဲ့လုံခြုံရေးစခန်းတွေကိုတပြိုင်တည်းတိုက်ခိုက်ပြီးတပ်မတော်ဘက်ကလည်းမြေရှင်းလင်းရေးလုပ်ပြီးကြံတိုက်ခိုက်နေနေရမှာလူတွေယာနဲ့ချီတင်ကြရပြီးရွာပေါင်းများစွာမိရှုခံရကစစ်ပွဲပဋိပက္ခတွေကလည်းလွတ်ဖို့လူပေါင်းသိန်းတွေနဲ့ရှိတီးတွင်းနဲ့ဘင်္ဂါလီဆွဲကိုထပ်ပြေးခဲ့ကြပါပါတယ်ခင်ဗျ။